ကုလသမဂ္ဂထွေထွေညီလာခံတက်ရောက်ဖို့အမေရိကန်ပြည်ထောင်စုကိုလာရောက်တဲ့သမ္မတဦးသိန်းစိန်ရဲ့ခီးစဉ်ဟာအတိုင်းထက်အလွန်အောင်မြင်ခဲ့တယ်လို့အတူပါလာတဲ့သမ္မတအကြံပေးတဦးကပြောပါရယ်အမေရိကန်သမ္မတဘရက်အိုဘားမားမြန်မာနိုင်ငံကိုအလဲလာဖို့လဲသမ္မတဦးသိန်းစိန်ကဖိတ်ကြားခဲ့တယ်လို့ပြောပါရယ်သမ္မတဦးသိန်းစိန်ခီးစဉ်နဲ့ပတ်သက်လို့အတူပါလာတဲ့သမ္မတရဲ့စီးပွားရေးနဲ့လူမှုရေးအကြံပေးကောင်စီဝင်ထောက်တာကျော်ရင်လိုင်းကိုကိုသားညုံကဆက်သွယ်မေးမြန်းထားပါရယ်ရှင
်ဟုတ်ကဲ့ဒေါက်တာကျော်ရင်လိုင်းခင်ဗျအခုသမ္မတဦးသိန်းစိန်ရဲ့အမေရိကန်ခီးစဉ်ပေါ်ပြန်လဲပြန်ကန်နေပြီဆိုတော့ဒီခီးစဉ်နဲ့ပတ်သက်လို့ဘယ်လိုများမြင်လဲကျင်းတဲ့အားရမှုရှိလား
ဒီသမ္မတရဲ့ဒီခုလက်ရှိလာကမ္ဘာကုလသမဂ္ဂညီလာခံကိုတက်ဖို့အတွက်ခီးစဉ်ကတော့အတိုင်းနဲ့လုံးကိုအောင်မြင်ပါတယ်ခင်ဗျဒါကကျွန်တော်တို့ကကုလသမဂ္ဂညီလာခံမှာဆိုလို့ရှိရင်လည်းကျွန်တော်လာတက်ကြတဲ့အခါမှာခိုင်းဆိုရင်လူတွေကနည်းနည်းပဲတက်တယ်ဆိုပေမဲ့သမ္မတကြီးနေမှာတော့အများကြီးတက်ကြပါတယ်နောက်ပြီးကြတဲ့အခါကျတော့အမေရိကန်အစိုးရအဖွဲ့ကရရှိကြီးတွေလည်းလာပြီးသမ္မတကြီးကိုကာရာပြုကြတယ်နောက်ပြီးကြတော့သမ္မတဟောင်းအရင်ကဘီလ်ကလင်တန်နောက်ဟင်ရီကစ်ဆင်ဂျာလိုဒီရေးကြီးပုဂ္ဂိုလ်ကြီးတွေကလည်းလာပြီးသမ္မတကြီးကိုကာရာပြုကြပါတယ်သူတို့တွေအားလုံးကလည်းမြန်မာနိုင်ငံနဲ့အမေရိကန်နိုင်ငံဆက်ဆံရေးတိုးတက်ဖို့အတွက်သူတို့တွေအင်တိုင်းအားနိုင်လောက်ကြမယ်ဆိုတာကိုပဲကြေပြုပြီးပြောကြတယ်လေကျွန်တော်ကတော့အတိုင်းနဲ့အလုံးကိုအောင်မြင်လို့ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့တဆက်တည်းကျွန်တော်တို့ကြားတဲ့သတင်းတချို့မှာတော့ဒီအမေရိကန်သမ္မတဦးဘားမားကလည်းမြန်မာနိုင်ငံကိုသွားမယ်လို့လည်းကြားနေလို့အဲ့ဒါနဲ့ပတ်သက်လို့ရောသူတို့ဘက်ကဘာများပြောတာဆိုတာရှိပါလဲခင်ဗျဟ
ောဒါကတော့ဒီလိုသွားမယ်ပြုမယ်ဆိုတာကတော့တေချာကတော့ဘာမှမရှိသေးပါဘူးခင်ဗျသမ္မတကြီးဦးသိန်းစင်ကလည်းဒီကျွန်တော်တို့ဟိုဒီနိုင်ငံကြီးဝန်ကြီး Hillary Clinton နဲ့တွေ့တဲ့အခါမှာသမ္မတကြီးဦးဘားမားကိုနှုတ်ခွန်းဆက်တဲ့စာလေးတစ်စောင်ပေးပါတယ်အဲ့ဒီစာထဲမှာတော့သမ္မတကြီးဦးဘားမားကိုသမ္မတကြီးဦးသိန်းစင်ကသူ့အချိန်အားတဲ့အခါမှာမြန်မာနိုင်ငံကိုလာလိုက်ပါဦးလို့ဖိတ်ကြားတာရှိပါတယ်ဒီခုချိန်မှာလည်းဒီနမအမေရိကန်နိုင်ငံမှာရွေးကောက်ပွဲအချိန်ဖြစ်နေတဲ့အခါကျတော့သမ္မတကြီးဥပမာကလည်းအလုပ်တွေအများကြီးနေပါတယ်။နောက်ဘသူအချိန်အားတဲ့အခါမှာလာနိုင်မလာနိုင်ဆိုတာတော့သူအဲ့ဒီခါကျမှစဉ်းစားပြီးသူဆုံးဖြတ်မှာပေါ့လေ။အခုကတော့ကျွန်တော်တို့ဘက်ကနေသမ္မတကြီးဥပမာကိုမြန်မာနိုင်ငံကိုအချိန်အားတဲ့အခါမှာလာရောက်လည်ပတ်ပါအောင်လို့ဖိတ်ကြားထားတဲ့အဆင့်ပဲရှိပါသေးတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးချက်လေးမေးချင်ပါတယ်။အခုကမြန်မာသမ္မတတဦးအနေနဲ့မြန်မာခေါင်းဆောင်တဦးအနေနဲ့အမေရိကန်ပြည်အောင်စုကို10စုနှစ်နဲ့ချီကြတာပထမဆုံးချိန်ပေါ့။အဲ့တော့အမေရိကန်မြန်မာဆက်ဆံရေးကဒီခီးစဉ်ကြောင့်ဘယ်လိုများတက်ရောက်မှုရှိရလို့မြင်ပါလဲ။join line
ဟုတ်ကဲ့ဒီအများကြီးချိုးတက်ရမှုရှိပါတယ်အဓိကကဘာလဲဆိုတဲ့အခါကျတော့လောကရဲ့အနည်း20အထိမှာမြန်မာနိုင်ငံနဲ့အမေရိကန်နိုင်ငံရဲ့ဆက်ဆံရေးကတော်တော်လေးမကောင်းဖြစ်ခဲ့တယ်လေဒါဖြစ်ခဲ့တဲ့အခုတမန်ကြီးဦးသိန်းစိန်ကိုလာတဲ့အခါကျတော့အားလုံးကတပြိုင်မဆုံးလာတဲ့နိုင်ငံခေါင်းဆောင်အနေနဲ့လာတဲ့ခီးစဉ်နောက်ပြီးတဲ့အခါကျတော့ရှေ့ဆက်ပြီးတဲ့အခါမှာတို့မြန်မာနိုင်ငံအတွက်ဘာလုပ်ပေးကြလဲတမန်ကြီးလာတာကိုမြင်ပြီးတဲ့အခါမှာတို့ဒီရပြည်သူတွေရလဲတမန်ကြီးကိုမြင်တမန်ကြီးပြောတာတွေကိုနားထောင်ပြီးတဲ့အခါကျတော့အရင်တက်ကြွတယ်တမန်ကြီးကိုလည်းယုံကြည်လာကြတဲ့အခါကျတော့တမန်ကြီးရဲ့ပြည်ရင်ကြောင်းလဲမှုတွေကိုယုံကြည်လာတဲ့အရင် American ဆိုရဘက်ကလည်းလုပ်ပေးကြတာတွေကပုံပုံများတယ်၊ကုညီပေးကြတာတွေပုံများတယ်ဆိုတော့ရှေ့ဆက်ပြီးကျွန်တော်တို့မြန်မာ American ဆက်ဆံရေးအလွန်တိုင်မဲ့ကောင်းမလာမယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ဒေါက်တာ join line ကျေးဇူးများကြီးတင်ပါတယ်ခင်ဗျ။
သမရဦးသိန်းစိန်ရဲ့စီးပွားရေးနဲ့လူမှုရေးအကြံပေးကောင်စီဝင်ဒေါက်တာကျော်ရင်လိုင်ကိုကိုသားညုံကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါရဲ့ရှင်။သမရဦးသိန်းစိန်ဟာအခုခီးစဉ်တွင်မှာအမေရိကန်နိုင်ငံသားဝန်ကြီးဟီလာရီကလင်တန်နဲ့တွေ့ဆုံခဲ့တယ်လို့သမရဟောင်းဘေးကလင်တန်နိုင်ငံသားဝန်ကြီးဟောင်းဟင်ရီကစ်ဆင်ဂျာတို့နဲ့လည်းတွေ့ဆုံခဲ့ပါရဲ။ဒါအပြင်ပရဟိတလုပ်ငန်းတွေဆောင်ရွက်နေတဲ့တန်းကျွယ်တထေဂျော့ဂျ်ဆိုရက်လိုပုဂ္ဂိုလ်မျိုးအပြင်အမေရိကန်အာဆီယံစီးပွားရေးကောင်စီရဲ့စီစဉ်မှုနဲ့အမေရိကန်စီးပွားရေးလုပ်ငန်းကတာဝန်ရှိသူတော်တော်များများကိုလည်းလက်ခံတွေ့ဆုံခဲ့ပါဗျ။သမ္မတဦးသိန်းစိန်ဟာကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းနဲ့လည်းဒီနေ့တွေ့ဆုံခဲ့ရမှာမြန်မာနိုင်ငံရဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုအပြင်အမျိုးသားပြန်လည်တည်မြဲရေးနဲ့လူမှုစီးပွားဖွံ့ဖြိုးရေးကိုပါအမြင့်ချင်းဖလှယ်ဆွေးနွေးကြကြပါရယ်ရခိုင်ပြည်နယ်တွင်ဖြစ်ပွားခဲ့တဲ့ခိုင်ရန်ဖြစ်ပွားမှုတွေနဲ့ပတ်သက်ပြီးမတူကွဲပြားတဲ့လူမျိုးစုတွေကြားတဟဇာတာရှိရေးမြင့်တင်မှုနဲ့ဖွံ့ဖြိုးရေးကြိုးပမ်းကြဖို့အပါအဝင်နှစ်ဖက်တင်းမာမှုအခြေခံကြောင်းရင်းတွေကိုစမ်းစစ်ကင်တွယ်ဖို့အတွက်ချက်ချင်းလက်ငင်းသာမကရေရှည်ရှုထောင့်ကနေကုလသမဂ္ဂအတွင်းရေးမှူးချုပ်နဲ့သမ္မတဦးသိန်းစိန်တို့ကသုံးသပ်ဆွေးနွေးကြကြပါရယ်ဒီကိစ္စနဲ့ပတ်သက်လို့ရေရှည်အကျိုးသက်ရောက်မှုတွေကိုကင်တွယ်သွားမှာဖြစ်တယ်လို့သမ္မတဦးသိန်းစိန်ကတုံ့ပြန်ခဲ့ပါရယ်သမ္မတဦးသိန်းစိန်ရဲ့အခုကုလသမဂ္ဂခီးစဉ်ဟာနှစ်90အတွင်းမြမအစိုးရအကြီးဆုံးခေါင်းဆောင်တဦးအနေနဲ့ပထမဦးဆုံးကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်တဲ့ခီးစဉ်ဖြစ်တယ်လို့အမေရိကန်မြမဆက်ဆံရေးမှာပြောင်းလဲလာတဲ့အခြေအနေတည်းရဲ့လို့လည်းသုံးသပ်လို့ရပါရယ်